တော်တာရှင်များခင်ဗျာမြမဆဲအစိုးရကအမျိုးသားညီလာခံကိုပြန်လည်စတင်ဖို့ပြင်ဆင်နေပါပြီ။တိုင်းပြည်ကိုစစ်တပ်ကဆယ်စုနှစ်များစွာအုပ်ချုပ်ခဲ့ပြီးတဲ့နောက်မှာဒီမိုကရေစီနိုင်ငံထူထောင်ဖို့အတွက်ဒါဟာပထမခြေလှမ်းပဲလို့မြမဆဲခေါင်းဆောင်တွေကပြောပါတယ်။ညီလာခံတက်ဖို့ရောက်ရှိနေကြတဲ့ကိုယ်စားလှယ်တွေဟာတထောင်ကျော်ရှိပြီးတိုင်းသားလူနည်းစုတွေအစိုးရကိုအရင်ကပုံကန်ခဲ့တဲ့လက်နက်ကိုင်တွေနဲ့လူမှုလူသားစာအထွာဆုံးပါဝင်ပါတယ်။ဒါမှလည်းဒီညီလာခံကို NLD ကတော့သူတို့ခေါင်းဆောင်တွေဖြစ်ကြတဲ့ဒေါံစားစုကြည်နဲ့ဦးတင်ဦးတို့ကိုတပင်းအရေးခင်းနောက်ပိုင်းနေအကျေကျုပ်ချထားတဲ့အတွက်တပိတ်မှောက်ထားပါတယ်။ကြီးကြတဲ့ဒုံမာလာမထောင်ကလွတ်လာတဲ့ NLD ခေါင်းဆောင်တဦးဖြစ်တဲ့ဦးအောင်မောင်ကတော့ NLD မပိုင်ရင်ဒီညီလာခံဟာယုတ်တိမရှိပါဘူးလို့ VOA ကိုပြောပါတယ်
။ What FBD is trying to do is to legalize the military administration and this country
စစ်အစိုးရအခုလုပ်နေတာကတော့ဒီမိုကရေစီနီးလမ်းလုံးဝမကျတဲ့ဖွဲ့စည်းပုံဥပဒေကိုပြဋ္ဌာန်းကြည်စစ်တပ်အုပ်ချုပ်ရေးကိုတရားဥပဒေဘောင်ဝင်အောင်လုပ်နေတာပဲခင်ဗျဒါကြောင့်လဲကျွန်တော်တို့ပါတီခေါင်းဆောင်တွေကဒေါက်တာစုကြည်နဲ့ဦးတင်ဦးအပါအဝင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိုတောင်းဆိုနေရတာပဲလို့ဦးအောင်မောင်ကပြောတော်တာပါတခြားနိုင်ငံရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ရှမ်းတိုင်းဒေသဒီမိုကရေစီအဖွဲ့ချုပ်ကလည်းအလားတူအကြောင်းပြချက်တွေနဲ့ပဲစစ်အစိုးရရဲ့ဒီညီလာခံကိုတပိတ်မှောက်ထားပါတယ်ညီလာခံကိုရှင်းနှစ်ပြောက်ကြာမှာပြီးခဲ့တဲ့မေလကပြန်စတင်ခဲ့ပေမဲ့တလကြာမှာပြန်ပြီးတစ်ခါရပ်ဆိုင်ခဲ့ပြန်ပါတယ်။အကြေခတ်တွေကတော့ဒီညီလာခံတက်ရောက်ခဲ့တဲ့ကိုယ်စားလှယ်အများစုဟာစစ်အစိုးရစိတ်ကြိုက်ရွေးထားတဲ့လူတွေဖြစ်တယ်။စီကံကန့်တချက်တွေနဲ့ညီလာခံကိုသူတို့လိုတလိုဖြစ်အောင်ထိန်းချုပ်နေတယ်လို့ပြောကြပါတယ်။တိုင်းသာအဖွဲ့တင်တဲ့နိုင်ငံရေးပါတီစုစုပေါင်း65ဘွဲ့လောက်ပါဝင်တဲ့ပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီရဲ့အထွေထွေအတွေ့အမှုဦးမောင်မောင်ကတော့စစ်အစိုးရကမြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်မှုတွေတကယ်ရှိနေပါပြီလို့နိုင်ငံတကာအတိုင်းအဝန်ကထင်မြင်လာအောင်မျက်လှည့်ပြဖို့ညီလာခံကိုကျင်းပတာဖြစ်ပါတယ်လို့ပြောပါတယ
် We are trying to say that they are trying to have a democratic process in a country and having the media in trying to have look at the numbers of persons and the way they were speaking
စစ်အစိုးရကဒီမိုကရေစီစနစ်ထူထောင်ဖို့သူတို့ကြိုးစားနေပါတယ်လို့ထင်မြင်လာအောင်ဟန်ဆောင်လုပ်ပြနေတာပါစာနာသင်သမားတွေဝင်ခွင့်ပြုပြီးညီလာခံကိုယ်စားလှယ်တွေကိုတွားကြည့်ခိုင်းတာတွေသူတို့ပြောဆိုနေပုံတွေဟာနိုင်ငံတကာအတိုင်းအဝိုင်းကိုလိမ့်လည်လှည့်ပြဖို့ကြိုးစားနေတာပါပဲခင်ဗျာလို့ဥမ္မာဘောင်ကပြောပါတယ်။အထူးအပြင်ဥမ္မာဘောင်ကဆက်လက်ပြီးတော့မြန်မာအစိုးရဟာလာမယ့်နှစ်မှာအာဆီယံရဲ့အလှည့်ကျသဘာဝပိလှုပ်ဖို့ပြင်ဆင်နေပါတယ်။အခုလိုအချိန်မှာတခြားအာဆီယံနိုင်ငံတွေရဲ့ဝေဖန်မှုကိုသူတို့မလိုလားပါဘူးလို့ပြောပါတယ်။လက်ရှိအခြေအနေမှာတော့အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံများအဖွဲ့ EU ဥဆောင်တဲ့အနောက်အုပ်စုဝင်နိုင်ငံတွေကမြန်မာနိုင်ငံကိုပိတ်ဆို့အရေးယူထားပြီးတော့တခြားအာရှနိုင်ငံတွေကအလားတူဖိအားပေးစီခြင်းဒါမျိုးကိုအနောက်နိုင်ငံအုပ်စုတွေကမြင်ကျင်ကြပါတယ်။ဒါပေမဲ့လည်းအာဆီယံနိုင်ငံတွေကတော့သူတို့အိမ်နီးချင်းနိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုအထူးကြံဖြစ်အောင်ဝိုင်းပယ်ထားတဲ့ပြုပြင်ရေးတွေလုပ်ဖို့အားပေးတိုက်တွန်းတာကပိုပြီးထိရောက်လိမ့်မယ်ဆိုပြီးပိတ်ဆို့အရေးယူရေးကိုညှင်းပယ်နေကြပါတယ်ခင်ဗျာ။